ရခိုင်ပြည်နယ်ကြောက်ပြင်းမြို့နယ်မတေကျွန်းအနီးကတန်ဆဲမြစ်ပေါ်မှာရေထုညဉ့်ညမုံဖြစ်ပေါ်နေတာကိုဒေသခံတွေကပြီးခဲ့တဲ့ဇူလိုင်လကုန်ပိုင်းကစတင်တွေ့ရှိခဲ့တာဖြစ်ပါတယ်။မတေကျွန်းဟာရေနံတင်သင်္ဘောကြီးတွေမကြာခဏဝင်ထက်သွားလာရနေရတခုဖြစ်သလိုအဲ့ဒီကျွန်းပေါ်မှာရှိတဲ့ရေနံသုံးလောင်းကန်တွေကနေတရုတ်နိုင်ငံကိုပိုင်းလိုင်းကနေတဆင့်ရေနံတွေတွန်းပေါ်တဲ့နေရာတခုလည်းဖြစ်ပါတယ်။အဲ့ဒီရေနံတင်သင်္ဘောတွေနဲ့ရေနံသုံးလောင်းကန်တွေအပေါ်ဒေသခံတွေကတန်တရားရှိနေကြပါတယ်။ဒါပေမဲ့အဲ့ဒီရေထုညဉ့်ညမုံဟာဘာကြောင့်ဖြစ်ပေါ်နေရသလဲဆိုတာကိုအစိုးရဘက်ကဒီနေ့အချိန်ထိတိတိကျကျထုတ်ပေါ်ပြောဆိုခြင်းမရှိသေးပါဘူး။ဒီနေ့ကျင်းပတဲ့ရခိုင်ပြည်နယ်လွှတ်တော်မှာလျှက်ဆက်ဆက်မုံနဲ့လမ်းပန်းဆက်သွယ်ရေးပြည်နယ်ဝန်ကြီးဦးအောင်ကျော်စံကအစိုးရဘက်ကလေးလာတွေ့ရှိချက်တွေအရအဲ့ဒီရေတွေကိုဓာတ်ခွဲဆန်းသတ်ရမှာရေနံမပါရှိဘူးလို့ပြောဆိုခဲ့ပါတယ်။ဒါပေမဲ့ရေထုညဉ့်ညမုံဘာကြောင့်ဖြစ်ရလဲဆိုတာပြောဆိုခဲ့ခြင်းမရှိပါဘူး။ဝန်ကြီးဦးအောင်ကျော်စံကအဲ့ဒီရေတွေဟာညဉ့်ညမုံဖြစ်နေပေမဲ့လည်းရေနယ်သတ္တဝါတွေရှင်သန်လို့ရနိုင်ကြောင်းအခုလိုထည့်သွင်းပြောဆိုခဲ့ပါတယ်။
ရေနမူနာမြောက်ကိုနေရက်ခံသိသိထားပြီးတော့ဖွင့်ကြည့်တဲ့အခါမှာအပေါက်နဲ့ရရှိပါတယ်သူချက်ချက်မှာ pH တန်ဖိုးမြင့်နေပါတယ် pH တန်ဖိုးအပြင်ချစ်တက်မှ66နဲ့အောက်ဆီဂျင်ပျော်ဝင်မှု dispersion dissolved oxygen DO 7.6 ppb ကိုတွေ့ရှိရပါတယ်အဆိုပါအောက်ဆီဂျင်ပျော်ဝင်မှုမှာပမာဏနေပါတော့လည်းပဲသက်ရှိရေတက်တော်နဲ့သက်ရှင်နေထိုင်နိုင်သောပန္နာမဖြစ်ကြောင်းနဲ့အစီရင်ခံစားတွင်ပါရှိရောက်တဲ့ဆောင်ရွက်မှုအခြေအနေကိုလည်းပဲပြည်ထောင်စုအစိုးရစီကိုတင်ပြထားပါကြောင်းတင်ပြအစီရင်ခံပါတယ်
။ပြည်내လွှတ်တော်ကိုယ်စားလှယ်တွေကတော့ပြည်내အစိုးရရဲ့ပြောဆိုမှုတွေဟာလက်တွေ့နဲ့ကွာဟမှုတွေရှိနေတယ်လို့ထောက်ပြကြပါတယ်။ရေထုညဉ့်ညမ်းမှုဟာလက်ရှိမှာကြောက်ဖြစ်မျိုးနယ်နဲ့ဆက်ဆက်နေတဲ့မြေပုံမျိုးနယ်နဲ့အမ်းမျိုးနယ်ကရေငန်ဝင်ရောက်ရာမျက်ချောင်းအတော်များများထိပြန့်နှံ့ရောက်ရှိနေတာပါ။အမ်းမျိုးနယ်ပိုင်းလိုင်းစောင့်ကြည့်လှုပ်ရှားရေးအဖွဲ့ကမကြာသေးခင်ကကွင်းစင်လေးလာခဲ့ရမှာငါဖန်စီရရှိမှုတိတိတတ်တာရောက်ကြသွားတာဂုံးတွေတေဆုံမှုရှိလာတာနဲ့ရေလုံသားတွေအရေးပြရရန်ထိခိုက်မှုတွေဖြစ်လာတာစတဲ့အကျိုးဆက်တွေကိုတွေးရှိလာရကြောင်းရေလုံသားတွေကပြောဆိုကြတယ်လို့သိရပါတယ်။ကြောက်ဖြစ်မျိုးနယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဖို့ဆန်ကဝင်းကြီးရဲ့ပြောဆိုမှုဟာလက်တွေနဲ့ကင်းကွာနေတယ်လို့ပြောပါတယ်
။တွေးရှိရှဲရပါလေ။အဲ့ဒီဒီဆဲဆူအဖွဲ့တွေကရောင်ကိုယူတော့ပြီးရင်ဓာတ်ခွင့်စမ်းသတဲ့နေရာမှာအောက်ဆီဂျင်ဓာတ်တွေတော်တော်ရောနေနေတာတွေ့ရတယ်။အကြောင်းမို့လို့အဲ့ဒီနေရာမှာရှိတဲ့ရင်းနေသတ္တဝါတွေဟာမရှိတော့ဘူးတခြားနေရာတွေကိုပြောင်းရွှေ့သွားတဲ့တခါမှအဲ့ဒီပဇွန်သားငါတွေဟာမရဘူးတဲ့ဒေသတွေမှာမြောင်းမြောင်းစွာဖမ်းပြီးရရှိတယ်ဆိုတာကိုသိရှိရတယ်အဲ့ဒါကိုယ်တိုင်ကဘာလို့ဆိုတော့အဲ့ဒီနေရာမှာရင်းနေသတ္တဝါတွေမနေနိုင်တော့ဘူးမနေနိုင်တဲ့တခြားနေရာတွေကိုပြောင်းရွှေ့တယ်လို့ပဲကျွန်တော်တို့ကထင်မြင်ဆက်ပါတယ
်ပြည်တွင်းအခြေဆိုင်စိန်လန်းအမိမြေဖွံ့ဖြိုးတိုးတက်ရေးအသင်းကအဲ့ဒီညဉ့်ညမုံဖြစ်နေတဲ့ရေတွေကိုတက်ခွဲစမ်းသပ်ရမှာခဲတဲ့ပါဝင်မှုဆယ်ဆတိရှိနေပြီးရေထုညဉ့်ညမုံမြင်းမာနေတာကြောင့်လူနယ်တရိတ်ဆန်တွေအတွက်အန္တရာယ်ရှိနိုင်တယ်လို့ဩဂုတ်လ18ရက်နေ့ကထုတ်ပြန်ခဲ့ပါတယ်အဲ့ဒီလိုစိုးရင်ဖွဲရအခြေအနေတရက်ဖြစ်လာတဲ့အတွက်အစိုးရဘက်ကဘလို့အလေးထားဆောင်ရွက်နေတယ်လဲဆိုတာကိုဘူးတီတော်မြို့နယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးစောစောမြင့်ကဒီနေ့ရခိုင်ပြည်နယ်လွှတ်တော်မှာမေးမြန်းခဲ့ပါတယ်ဒါပေမဲ့ပြည်နယ်အစိုးရအဖွဲ့ရဲ့အဖြေကအားရကျင်နှံ့မှုမရှိဘူးလို့ဦးစောစောမြင့်ကဝေဖန်ပါတယ်ဒီရေထုညဉ့်ညမ်းမုံဟာဘာကြောင့်ဖြစ်တာလဲဆိုတာအစိုးရဘက်ကတိတိကျကျသုတေသနပြုလုပ်သင့်တယ်လို့ဥစောစောမြင်းကပြောပါတယ
်ဒီရေထုညဉ့်ညမ်းမှုဟာကျွန်တော်တို့တဘာဝအတိုင်းဖြစ်လာတာလားလူလှုပ်တဲ့ပြောကလားလူလှုပ်တဲ့ပြောကဆိုလို့ရှိရင်လူဆိုတဲ့အတွက်ကြောင့်ကျွန်တော်ဘယ်ဆက်ယုံဘယ်နာကဘယ်သင်းမောကအနေဘလို့စွန့်ပစ်ပစ္စည်းတွေကနေဘလို့ဒီလိုအကျိုးသက်ရောက်မှုတွေဖြစ်လာတာလဲဒါကိုကျွန်တော်တို့ကစုံစမ်းဖော်ထုတ်အောင်ပဲပြီးလို့ရှိရင်ဥဒိနေကြီးအရေးယူဆောင်ရွက်ရမယ်နောက်တစ်ခုကဒီတဘာဝအတိုင်းဖြစ်လာတယ်ဆိုလို့ရှိရင်မြေအောက်တွေရေအောက်တွေမှာဘလို့တဘာဝနဲ့ဘလို့ဖြစ်လာလဲဆိုတာကိုဒါတိအောင်လေ့လာရမယ်စူးစမ်းရမယ်သုတေသနပြုရမယ်အဖြေတစ်ခုရအောင်ထုတ်ရမယ်အဲ့ဒီအပိုင်းမှာသူတို့တိတိကျကျရှင်းရှင်းလင်းလင်းဖြေကြားခြင်းမရှိတဲ့အတွက်ကြောင့်မလို့ကျွန်တော်အနေနဲ့ဒါကိုဆက်ဆက်မေးခွန်းအနေနဲ့ဥက္ကဋ္ဌရဲ့တဆင့်တာမေးပြီးတောင်းဆိုပ
ါပြည်နယ်လွှတ်တော်ဥက္ကဋ္ဌဦးစံညော်လာကလည်းအခုလိုပြောပါတယ
်လွှတ်တော်ကိုယ်စားလှယ်တော်ကြီးပြောတယ်လို့ဒီအကြောင်းရာဘာအကြောင်းဖြစ်လဲတဘာဝအကြောင်းဖြစ်တာလားတဘာဝပြောင်းလဲလို့ဖြစ်တာလားဒါမှမဟုတ်တစုံတစ်ခုဖွစ်စ်တစ်ခုကတမင်တကာလုတ်တာလားဆိုတော့ကျွန်တော်တို့ကအလေးထားပြီးတော့စဉ်းစားဖို့လည်းလိုပါတယ
်ရေထုညဉ့်ညမ်းမှုရဲ့အဓိကအကြောင်းရင်းကိုအချိန်မဆိုင်မဲ့လေးလာဆန်းစပ်ဖို့လိုအပ်တယ်လို့ဆိုရတဲ့အခြေအနေမျိုးဖြစ်ပေါ်မလာအောင်တားဆီးနိုင်ဖို့လိုအပ်တယ်လို့လည်းပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကထောက်ပြကြပါတယ်လက်ရှိအခြေအနေတိုင်းဆက်သွယ်မယ်ဆိုရင်တဘောအပဝင်းကြီးထိခိုက်မှုတွေဟာပိုပြီးဆိုးရွားလာနိုင်တယ်လို့လည်းပြောကြပါတယ်ပြည်내လျှက်ဆက်ဆက်မှုနဲ့လမ်းမဆက်သွေးရေးဝင်ကြီးဦးအောင်ကျော်စံကတော့မြေပြင်ကွင်းစင်းလေးလာတွေ့ကြည့်ချက်တွေကိုပြည်ထောင်စုအစိုးရထံတင်ပြထားတယ်လို့လွှတ်တော်မှာပြောဆိုခဲ့ပါတယ်ခင်ဗျာ